Voice of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေတော်ရရှင်များရှင် View American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ9ရက်တနင်္ဂနွေညနေခင်း View မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောက်မှာဒီကနေ့ညနေပိုင်းစီစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
ကျမသင်္ကေတထိုက်ပါရှင်ကိုရန်နိုင်တဲ့အတူသတင်းတွေချင်းညပါမယ်ပြင်းထန်နိုင်ငံမှာနေထိုင်မှုစရိတ်ကြီးညင်းမှုအပေါ်နိုင်ငံတော်ဝန်ဆန္ဒပြမှုအတွင်းလူပေါင်း 2,000 နီးပါးကိုဖမ်းဆီးထားပါတယ်အမေရိကန်သမ္မတအင်ပြူတော်အရာရှိချုပ်ကတော့ယာရုကနှုတ်ထွက်ဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်တော်တော်ရှင်ရင်နားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာရည်ထဲမှာတော့မနေ့ပြန်တင်းလှနေဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူအခွင့်အရေးနေ့ဖြစ်တယ်လို့လူအခွင့်အရေးကြီးညာဆရာ290ပြည့်လဲဖြစ်တဲ့အတွက်မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့နေပြည်တော်ပါဝင်နိုင်ငံတကာလူအခွင့်အရေးနေ့ကိုကျင်းပကြမှာဖြစ်ပါတယ်
တိုးတက်မှုတွေတချို့သောတုံ့ပြန်ရရှိပေမဲ့ဟိုဆုပ်ယုပ်မှုတွေရှိတယ်လို့လည်းပြောလို့ရတယ်ဆုပ်ယုပ်မှုရပြောမယ်ဆိုအတိအကျလက်စာထုတ်ဖို့ပြောဆိုခွင့်နဲ့ဒီအရက်ပတ်လူမှုဖွဲ့စည်းများရဲ့လှုပ်ရှားမှုပေါ်မှာဟိုစိုးရိမ်ကြောင်ကြမှုကြီးမား
လူခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဥအောင်မျိုးမင်းပြောသွားတာပါတရင်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအိန္ဒိယနိုင်ငံရဲ့မြို့တော် New Delhi မှာလေသမားတွေဘာကြောင့်အဆန္ဒပြကြပါသလဲထိုင်းနိုင်ငံမှာလိင်လူချင်းပေါင်းသစ်မှုနဲ့ပတ်သက်တဲ့ဥပဒေကြမ်းအတီဖြစ်လာရင်ဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲစတဲ့စိတ်ဝင်စားဖွယ်သတင်းလှတွေကိုတင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမသိငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်
ပြင်းထန်နိုင်ငံတော်ဝန်မနစ်စနေနေ့ကရောင်ပြန်အင်ဂျီအဝါရံဝတ်သူတွေရဲ့ဆန္ဒပြပွဲအတွင်းလူပေါင်း 2,000 နီးပါးကိုဖမ်းဆီးခဲ့ပါတယ်။ပြင်သစ်ရဲ့နေထိုင်မှုစရိတ်ကြီးမြင့်လာမှုအပေါ်နိုင်ငံတော်ဝန်ဆန္ဒပြသူ 3,600 လောက်ရှိတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။သမ္မတအီမနျူအယ်မက်ခရွန်လက်ထက်မှာစိုးရိမ်ချက်တွေကိုလည်းဆန္ဒပြသူတွေကဖော်ထုတ်ခဲ့ကြပါတယ်။မြို့တော်ပါရီအပါအဝင်တခြားမြို့တွေမှာလည်းဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။နိုင်ငံတော်ဝန်မှာလူပေါင်း 1,923 ယောက်ကိုဖမ်းဆီးခဲ့ပြီးလူပေါင်း 1,220 ကိုဆက်ပြီးဖမ်းထားဖို့ညွှန်ကြားထားတဲ့အကြံဝန်ကြီးဌာနကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်က412ယောက်ပဲဖမ်းခဲ့တာဖြစ်ပြီးမနေ့စနေနေ့ကတော့လူပေါင်း 1,082 ယောက်ကိုဖမ်းဆီးခဲ့တာလို့ပါရီမြို့တော်ရဲတပ်ဖွဲ့ကပြောပါရယ်ပါရီမြို့တော်မှာဗျံပရာလုပ်ရက်တွေဆက်ရှိနေပြီးလုံးဝလက်ခံနိုင်စရာမရှိဘူးလို့ကြေညာထားပေမဲ့လို့လည်းပြည်ထောင်ဝန်ကြီးခရစ်စတော့ဖ်ကတ်စတနာကတော့ပါရီမြို့တော်ကအကြမ်းဖက်မှုတွေကိုထိန်းချုပ်ထားနိုင်ပြီလို့ပြောဆိုထားပါတယ်။တန်ချက်ကကားတွေရဲ့အကာအရံကိုယူပြီးရဲတပ်ဖွဲ့ကရှောင်းစေးလီစေကဆနပြတ်သူတွေကိုမျက်ရည်ယိုဘုံနေနဲ့ပြစ်ခတ်ခဲ့ပါတယ်။ပါရီမြို့တော်ကလမ်းတွေပေါ်မှာဆနပြတ်သူ1000လောက်ရှိတယ်လို့လည်းဝန်ကြီးကခန့်မှန်းပါတယ်။ရဲတပ်ဖွဲ့ဝင်18ဦးအပါအဝင်ဒဏ်ရာရသူစုစုပေါင်း135ယောက်ရှိတယ်လို့လည်းပြည်ထောင်ဝန်ကြီးကပြောပါတယ်။ဆန္ဒပြအကြမ်းဖက်မှုတွေကသတင်းလေးပတ်ထဲရောက်လာချိန်မှာပဲ Eiffel Tower နဲ့တခြားအထင်ကြီးနေရာတွေကိုပိတ်ထားပြီးလုံခြုံရေးတပ်ဖွဲ့ဝင်တောင်းနဲ့ချီပြီးတော့ချထားခဲ့ပါတယ်။မနေ့စနေနေ့ကဆန္ဒပြပွဲတွေမတိုင်ခင်မှာပဲပါရီမြို့တော်ကဈေးဆိုင်တွေမှာတော့ချိုးဖောက်လူရဲခံရမဲ့အရေးကာကွယ်ဖို့အတားအဆီးတွေနဲ့ရဲလုံခြုံရေးတွေထားခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကစတိုးဆိုင်တကားတွေကိုချိုးဖျက်ခဲ့ကြတယ်လို့လည်းပြည်ထရေးဝန်ကြီးကပြောပါတယ်ရှင်။
အမီရောယာရှိချုပ်ဂျွန်ကယ်လီဟာအခုလအခုမှာယာရုကနေနှုတ်ထွက်တော်မှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းတော်တွေကိုမနေ့စနေနေ့ကပြောကြားလိုက်ပါတယ်ဂျွန်ကယ်လီယာရုကနေနှုတ်ထွက်တော်မှာဖြစ်ပြီးသူ့အနေနဲ့လုံးဝအနားယူတာဟုတ်မဟုတ်တော့မသိကြောင်းဒါပေမဲ့သူကတကယ်ကောင်းတဲ့လူတစ်ယောက်ဖြစ်တယ်လို့သမ္မတထရမ့်ကသတင်းတော်တွေကိုပြောပါတယ်ဒါဟာအမေရိကန်သမ္မတအမီရောရဲ့ထိတ်တန့်အရာရှိတွေကယာရုကနေအခုနောက်ဆုံးနှုတ်ထွက်မဲ့သူလည်းဖြစ်ပါတယ်ဂျွန်ကယ်လီရဲ့နေရာကိုတော့ဒုသမ္မတရုံးအရာရှိချုပ်အဖြစ်လုပ်နေတဲ့ Nick Ayers ဖြစ်လာလိမ့်မယ်ဆိုပြီးတော့အတော်များများကခံမှန်းပြောဆိုနေကြပါတယ်။သမ္မတ Trump ကတော့ဘသူ့ကိုခန့်သောင်းမလဲဆိုတာကိုလာမယ့်တရက်နှစ်ရက်အတွင်းမှာကြေညာသွားမှာဖြစ်တယ်လို့လည်းသူ့ရဲ့ Marine One ရဟတ်ယာဉ်ပေါ်မတက်ခင်မှာပြောကြားလိုက်ပါတယ်။သမ္မတ Trump နဲ့ John Kelly ကြားဆက်ဆံရေးဟာကောင်းမွန်ခြင်းမရှိတာကြောင့် John Kelly ဟာယာရုကနေနှုတ်ထွက်တော့မယ်ဆိုပြီးတော့လွန်ခဲ့တဲ့လတွေကသတင်းတွေထွက်ပေါ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ။
ရှင်းနှင်းထုတ်လုပ်မှုကိုပုံမှန်အတိုင်းထားရှိဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကအကြင်ငင်တိုက်တွန်းထားပေမဲ့လို့လဲရုရှားနဲ့မဟာမိတ်တွေနဲ့အတူဆော်ဒီအာရေဗျာဥဆောင်တဲ့ရေနံတင်ပို့တဲ့နိုင်ငံများအဖွဲ့ကကမ္ဘာဈေးကွက်မှာရေနံစိမ်းစီတရက်ကိုတက်တန်း2သိန်းလျှော့ချဖို့ပြီးခဲ့တဲ့တောက်ကြနေ့ကကြေညာလိုက်ပါတယ်ဒီရေအတွက်ဟာဆိုရင်လျှော့ချဖို့ခံမှန်းထားတာတည်းပို့ပြီးတော့များနေတာပါ ဒီဆုံးဖြတ်ချက်မှာနိုင်ငံရေးရွေးချက်မပါဘူးလို့ရေနံတင်ပို့တဲ့နိုင်ငံများအသင်အိုးဘက်ကတာဝန်ရှိသူတွေကပြောပါတယ်ရေနံတွေပေါ်များလာတာကြောင့်အခုလိုလုပ်ရတာလို့လည်းပြောပါတယ်အမေရိကန်ဘက်ကရေနံထုတ်လုပ်မှုတိုးလာတာနဲ့အတူလာမယ့်နှစ်မှာရေနံဝယ်လိုအားကျမဲ့အရေးခန့်မှန်းချက်နဲ့ဈေးကွက်တွင်းမှာဝယ်လိုအားထက်ရေနံတွေပိုရှံမဲ့အရေးစိုးရိမ်ချက်ကြောင့်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့အိုပက်ကပြောဆိုထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာလမှာ30ရာခိုင်နှုန်းဈေးကျခဲ့ပြီးတဲ့နောက်ထပ်ပြီးဈေးမကျဖို့ထုတ်လုပ်မှုရှော့ချဖို့လိုတယ်ဆိုတာကိုရေနံဆိုင်ရာစီးပွားရေးပညာရှင်တွေကသဘောတူကြပြီးအိုပက်ရဲ့ဆုံးဖြတ်ချက်အပေါ်မှာလည်းဈေးကွက်သုံးသပ်သူအများအပြားကချီးကျူးကြပါတယ်။ဒီကြေညာချက်ထွက်လာပြီးနောက်မှာတော့ရေနံဈေးလည်းတက်လာပါတယ်။ Brent ရေနံဈေးက600ခိုင်နှုန်းနီးပါးဈေးတက်ခဲ့ပြီးဒဇီကို 63.11 ဒေါ်လာအထိဈေးပေါက်ခဲ့ပါတယ်ရှင်
။တူရကီနိုင်ငံမှာလွန်ခဲ့တဲ့9နှစ်ကဖြစ်ပွားခဲ့တဲ့လူမှုဆန္ဒပြပွဲမှာပါဝင်ပတ်သက်ခဲ့တဲ့နိုင်ငံရေးအတိုက်ခံတွေအပေါ်မှာဖန်စီနှိပ်ကွပ်တာတွေကိုပို့ပြီးတော့ကြေကြေပြက်ပြက်လှုပ်လာနေပါတယ်။တူရကီတရားရေးအာဏာပိုင်တွေကဒီဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ထင်ရှားတဲ့ရုပ်ရှင်မင်းသားတဦး၊သတင်းတောက်တဦးနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးဖို့အတွက်ဖမ်းမရန်ထုတ်ပြန်လိုက်ပါတယ်။ဒီဖမ်းဆီးမှုဟာဂက်ဇီလို့ခေါ်တဲ့2013ခုနှစ်ကဆန္ဒပြမှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးတာဖြစ်ပါတယ်။အစ်တမိုးမျိုးလေကဂက်ဇီပန်းချံကိုဈေးဝယ်ဆန္ဒကြီးအဖြစ်ပြောင်းလဲမဲ့အစီအစဉ်ကိုကန့်ကွက်ခဲ့ရကနေလူမှုမငြိမ်သက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။အဲ့ဒီဆန္ဒပြပွဲကအလင်းမြန်မဲ့ကျယ်ပြန့်သွားပြီးတော့နောက်ဆုံးမှာအဲ့ဒီအချိန်ကဝန်ကြီးချုပ်ဖြစ်နေတဲ့ Recep Tayyip Erdoğan အစိုးရအပေါ်မှာစန့်ကျင်တာတွေအထိပါဖြစ်ခဲ့တာပါဒီဆန္ဒပြပွဲကနေတူရကီနိုင်ငံတဝမ်းကိုပြန့်နှံ့သွားခဲ့ပြီးတော့ဆန္ဒပြသူလည်းတန်းနဲ့ချီရှိခဲ့တာဖြစ်ပါတယ်ဂက်ဇီဆန္ဒပြပွဲနဲ့ဆက်နွယ်ပြီးတော့အခုတစ်ပတ်မှာဖမ်းမရထုတ်ပြန်ခံရသူတွေကတော့ရုပ်ရှင်မင်းသားမမတ် El Alabora နဲ့ထင်ရှားတဲ့အတိုက်ခံသတင်းတော့ဖြစ်တဲ့ချန်ဒန်ဒါကိုပါဝင်ပြီးတော့သူတို့တွေကတော့အခုခါမှာပြည်ပမှာနေထိုင်နေကြတာဖြစ်ပါတယ်အခုလိုဖမ်းမရထုတ်လိုက်တဲ့ပုံမှာသူတို့အနေနဲ့ဂုံယူပြီးတော့သူတို့အားလုံးဟာ get z တွေဖြစ်ကြတယ်လို့သတင်းတော့ဒန်ဒါက Twitter ကနေရေးပါတယ်အခုခါမှာသမ္မတဖြစ်နေတဲ့အာရဝန်အတွက်တော့ဒီလူမှုအုံကြွမှုကသူ့ရဲ့အာဏာကိုအကြီးအကျယ်ချိန်ချောင်းနေတာဖြစ်တယ်လို့ရှုမြင်နေတာဖြစ်ပါတယ်တူရကီနိုင်ငံတဝမ်းမှာရှိတဲ့အလွာပေါင်းစုံလူမှုအတိုင်းဝိုင်းပေါင်းစုံကလည်းအဲ့ဒီ get z ဆန္ဒပြပွဲကိုထောက်ခံခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှိမင်းနိုင်ငံမှာစစ်ကြောင်နိုင်ငံလူဦးရေရဲ့၃ပုံ၂ပုံရှိတဲ့လူဦးရေတန်း20ကျော်အတွက်စားနပ်ရိက္ခာမလောက်မငှဖြစ်နေပါတယ်။မနေ့စနေနေ့တုန်းကကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO UNICEF နဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့တို့ကပူးရဲထုတ်ပြန်တဲ့ကြေညာချက်မှာတော့ရှိမင်းနိုင်ငံတွင်ပြည်ပခါကြောင့်ကမ္ဘာအဆိုအဆုံလူသားဆိုင်ရာကပ်ဘေးကြီးပေါ်ပေါက်စေတယ်လို့ဖော်ပြထားပါတယ်။နိုင်ငံတွေမှာအငတ်ပေးကြောက်ပြီလားဆိုတာကိုဆုံးဖြတ်ဖို့ပြုလုပ်တဲ့ IPC အဖွဲ့ကြီးရဲ့စားနပ်ရိက္ခာလုံခြုံမှုဆရာသုတေသနကိုကိုကပေးကုလအဖွဲ့အစည်းတွေကပူးရဲကြေညာချက်ထုတ်ပြန်တာပါ။ရှီမင်နိုင်ငံမှာလူပေါင်း15တန်း9သိန်းတို့ချိုးချံစားတောက်နေရပြီးလူပေါင်းတန်း20တို့ကတော့စားနပ်ရိက္ခာမလုံလောက်မှုနဲ့ဆိုးဆိုးရွားရွားရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်။ဒီဘေးဒုက္ခကြီးရောပါတက်တာစီရဲ့အတွက်အကူအညီတွေအများကြီးတိုးရဖို့လိုသလိုနိုင်ငံတွင်းကဒေသတွေကိုဝင်ရောက်ခွင့်ရဖို့လိုအပ်တယ်လို့လဲ WFP အကြီးအကဲကပြောပါတယ်ဒီလိုမလုပ်နိုင်ရင်တော့ကလေးငယ်မျိုးဆက်တစ်ခုလုံးအစာအာဟာရပြတ်လတ်သွားစီမယ်လို့လဲသတိပေးထားပါတယ်ရှင
်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာမန်နောက်ရှာမှုနဲ့ပတ်သက်ပြီးတော့သမ္မတထရန့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားကြားဖြစ်နိုင်ခြေရှိတဲ့ဆက်သွယ်မှုတွေအပေါ်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုအဖွဲ့ FBI တံပြန်ထောက်လှမ်းရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကအမေရိကန်နိုင်ငံသား၄ဦးကိုအဓိကအယုံဆိုင်လုဆောင်ခဲ့တာဖြစ်တယ်လို့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကအောက်လွှတ်တော်အမတ်တွေကိုပြောကြားလိုက်ပါတယ်။တောက်ကြနေကလွှတ်တော်တကပိတ်ကြားနာစစ်ဆေးမှုအတွင်းမှာ Mr. Comey ကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။အဲ့ဒီအမေရိကန်၄ယောက်ကဘယ်သူဘဝဖြစ်တယ်ဆိုတာကိုတော့သူကထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပေမဲ့ဒီထဲမှာသမ္မတထရမ့်မပါဘူးလို့သူကပြောပါတယ်။အောက်လွှတ်တော်တရားရေးကော်မတီကမစ္စတာကိုမီကိုဟီလရီကလင်တန်ရဲ့ကိုယ်ပိုင်အီးမေးလ်ဆာဗာနဲ့ထရမ့် ရွေးကောက်ပွဲအွန်လိုင်းအဖွဲ့နဲ့ရုရှားတို့ကြားကဖြစ်နိုင်ခြေရှိတဲ့ဆက်နွယ်မှုတွေနဲ့ပတ်သက်ပြီးတော့တောက်ကြနေကလွတ်တော်မှာခေါ်ယူပြီးတော့ကြားနာဆွေးဆေးကြတာဖြစ်ပါတယ်။အဲနောက်နောက်တည့်အချာဒီကြားနာဆွေးဆေးမှုတွေအတွင်းပြောကြားချက်တွေကိုအောက်လွတ်တော်တရားရေးကော်မတီကမနေ့စနေနေ့မှာထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေနီးယားနိုင်ငံမှာအချိန်ဆော့ကျင်းပတဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတော့မဲဆန္ဒရှင်တွေမဲပေးနေကြပါတယ်။သတင်းပတ်နဲ့ချီကြမြင့်ခဲ့တဲ့အစိုးရစန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်အမေနီးယားသမ္မတဟာဝန်ကြီးချုပ်ဆီယဆာရှန်ယာရုကချက်ချင်းနှုတ်ထွက်ခဲ့ရပြီးနောက်ပြီးခဲ့တဲ့မေလမှာပြုပြင်ပြောင်းလဲရေးဝါဒီခေါင်းဆောင်နီကိုပါရှင်ညာအာနာရယူခဲ့ပြီးတဲ့နောက်မှာအခုရွေးကောက်ပွဲတွေကိုကျင်းပတာဖြစ်ပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာတစုံတရာအတိုင်းအတာထိတိုးတက်မှုတွေရှိပေမဲ့လို့လူခွင့်ရေးချိုးဖောက်မှုတွေလူခွင့်ရေးလှုပ်ရှားမှုတွေအပေါ်မှာပိတ်ပင်ကန့်သတ်မှုတွေကတော့စိုးစိုးဝါးဝါးရှိနေတော့မယ်လို့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုလိုက်ပါတယ်မနေ့ကတနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူခွင့်ရေးနေ့ဖြစ်တယ်လို့လူခွင့်ရေးကြီးညာစာတမ်း290ပြည့်လည်ဖြစ်တဲ့အတွက်မြန်မာတနိုင်ငံလုံးတိုင်းတာနဲ့နေပြည်တော်အပါဝင်ပြည်နယ်တိုင်း73ခုမှာ290ပြည့်နိုင်ငံတကာလူခွင့်ရေးနေ့ကျင်းပကြမှာဖြစ်ပါတယ်။ဒီကနေ့စတင်ကျင်းပတဲ့မန္တလေးကနိုင်ငံတကာလူခွင့်ရေးနေ့အခမ်းအနားကိုကိုယ်တိုင်တက်ရောက်နေတဲ့လူခွင့်ရေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းလာမှာတော့လူခွင့်ရေးနေ့ခန္ဓာကျင်းပရခြင်းရဲ့အဓိကရည်ရွယ်ချက်ကိုအခုလိုစတင်ရှင်းပြပါရစေ
။ရည်ရွယ်ချက်ကတော့ပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာတမ်းကိုအတည်ပြုနိုင်ခြင်းနဲ့တင်ပေါင်း90ရှိပြီးမြန်မာနိုင်ငံမှာဒါကိုကျင်းပပြီးတော့လူခွင့်ရေးနှစ်ပါးရတွေကိုတည်တဲ့ပုံမှုတွေရရှိဖို့လက်ရှိဖြစ်နေတဲ့လူခွင့်ရေးနဲ့ပတ်သက်သောစိုးရိမ်ဖြစ်နေသောအရာတွေကိုကျွန်တော်တို့တင်ပြပြီးတော့အစိုးရအနေနဲ့လည်းအတန်တွေကိုဖော်ထုတ်နိုင်မှုအတွက်လှုပ်ဆောင်တာဖြစ်ပါတယ်။လူခွင့်ရေးကာကွယ်စောင့်ရှောက်သူများပြညာစာတမ်းနှစ်ပေါင်း20ဖြစ်တာမျိုးနဲ့ကျွန်တော်ရှိတယ်။အဲ့တော့အခုလက်ရှိမှာတော့ကျွန်တော်လူခွင့်ကာကွယ်စောင့်ရှောက်သူတွေကိုကျွန်တော်တို့ခက်ခဲအများကြီးကြုံတွေ့နေရတော့မကြာမီအမှရင်းချမ်းရေးအတွက်တောင်းဆိုတဲ့ကချင်ပြည်နယ်တက်ကြွလှုပ်ရှားသူတွေ3ယောက်ကိုကျွန်တော်ထောင်တောင်နဲ့ချမှတ်တိုက်ကြရှိနေတယ်ဘလိုမျိုးအစိုးရအနေနဲ့ပြည်ပြည်ပြောင်းလဲမှုတွေလှုပ်ဆောင်တင်လဲဆိုတော့ဆွေးနွေးမှုတွေလည်းတည်တူလူတည်ဖို့အတွက်ဒီလေချင်းပါတာဖြစ်ပါတယ
်အခုဒီဒေါန်ဆန်းစုကြည်ပေါ့နော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဒီလို90ပြည့်တဲ့ဒီထူးထူးခြားခြားနေ့မှာကျင်းပနိုင်တဲ့အနေအထားမှာပေါ့နော်ဒီအရသာအစိုးရရဲ့လူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီလူခွင့်ရေးလှုပ်ရှားတဲ့သူတယောက်အနေနဲ့ဘယ်လိုများသုံးသပ်မိပါလဲရှင
်တိုးတက်မှုတွေတချို့သောတစုံတရာရှိပေမဲ့ဟိုဆော့ယုံမှုတွေရှိတယ်လို့လည်းပြောလို့ရတယ်တိုးတက်မှုတစုံတရာရှိတာကတော့ဒီလိုမျိုးအရက်ပဲလူမှုအဖွဲ့အစည်းတွေနဲ့အစိုးရတွေကြားထဲမှာတွေ့ဆုံမှုတွေနောက်တချို့သောဥပဒေတွေပြုပြင်ပြောင်းလဲအောင်လှုပ်ဆောင်တာတွေရှိတယ်။ငြိမ်းချမ်းရရှိအောင်တွားလာနေတဲ့သဘောမျိုးရှိတယ်။ဒါပေမဲ့ဆုတ်ယုတ်မှုရပြောမယ်ဆိုအတိအကလက်စာထုတ်ဖော်ပြောဆိုခွင့်နဲ့ဒီအရက်ပဲလူမှုအဖွဲ့အစည်းများရဲ့လှုပ်ရှားမှုပေါ်မှာဟိုဆုံးရင်ကြောင်းကြမှုကြီးမားမှုကြောင့်ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကန့်သတ်မှုတွေရှိလာတဲ့အရာမျိုးတွေအထူးသဖြင့်လူခွင့်ရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားမှုတွေပေါ်မှာကန့်သတ်မှုတွေဒီဝေမှုခေါ်ပြောမှုတွေကန့်တတ်မှုတွေလှုပ်ဆောင်နိုင်ရှိတယ်။လက်ရှိဖြစ်နေတဲ့ဆက်သွယ်ရေးဥပဒေသို့မဟုတ်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေတွေကိုလိုရင်းလိုကလေးအသုံးချတဲ့အရာတွေကကျွန်တော်ဆက်ရှိနေတဲ့အရာတွေဖြစ်နေ။ဒါကြောင့်မလို့ဟိုအရင်ဆုံးကဒီနိုင်ငံရေးအကျဉ်းသားတွေဟိုပြန်လဲလွတ်ခဲ့ပြီမဲ့နိုင်ငံရေးအကျဉ်းသားလို့ခေါ်ဆိုနိုင်သောလူတွေထပ်ပြီးတော့အတွက်တွေတိုးတက်လာတာကြည့်မယ်ဆိုရင်တော့တချို့သောနေရာတွေမှာလူခွင့်ချိုးဖောက်မှုကျွန်တော်ဆက်လက်ရှိနေတော့မယ်။ကျောပါမှုနဲ့ပတ်သက်တဲ့တရားဥပဒေပေါ်ဆောင်မှုအပိုင်းမှာလဲကျွန်တော်တို့အားနည်းနေတဲ့အရာတွေကျွန်တော်လက်ဆက်ရှိနေတော့ပါပဲ
ဟုတ်ကဲ့ဒီဇင်ဘာလ10ရက်နေ့ရက်စွဲနဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်ကနေပြီးတော့ကြေညာချက်ပေါ့နော်မြန်မာအင်္ဂလိပ်စာနှစ်ဆောင်ထုတ်ပါတယ်အဲ့ထဲမှာသူကပြောထားတာတော့မြန်မာနိုင်ငံကအမျိုးသားလူခွင့်ကော်မရှင်ရဲ့ဥပဒေပါပြဋ္ဌာန်းချက်တွေအတိုင်းပေါ့နော်နိုင်ငံသားတွေရဲ့လူခွင့်ကိုကော်မရှင်အနေနဲ့ဒီဆောင်ရွက်သွားမယ်ဆိုပြီးတန်ဋိဌာန်ပြုတယ်ဆိုပြီးသူကပြောထားပါတယ်ဆိုတော့မြန်မာနိုင်ငံကအမျိုးသားလူခွင့်ကော်မရှင်ရဲ့ဆောင်ရွက်လုပ်ကိုင်မှုတွေနဲ့ပတ်သက်လို့ရောလူခွင့်လှုပ်ရှားတဲ့သူတယောက်နေနဲ့ဘယ်လိုမြင်မိပါလဲရှင်ထိရောက်တဲ့ကာကွယ်မှုတွေစောင့်ရှောက်မှုတွေလုပ်ပေးနိုင်တယ်လို့ထင်ပါလား
ကော်မရှင်ကသူ့ရဲ့ဥပဒေပါအတိုင်းကျွန်တော်တို့လုတ်ဆောက်သွားဖို့တန်ဖိုးပြန်ချတာတကယ်ကျူးဆိုပါတယ်ပြုတ်လဲလုတ်တင်တယ်ဒါပေမဲ့ဥပဒေထဲမှာလည်းကျွန်တော်တို့ချူသောအားနည်းချက်တွေဖြစ်နေတယ်အထူးသဖြင့်ဒီကော်မရှင်ကိုရွေးချယ်မှုအပိုင်းမှာပုံမလွတ်လပ်ပွင့်လင်းတဲ့သူတွေဖြစ်ဖို့အတွက်နောက်တစ်ခါနိုင်ငံသူနိုင်ငံသားတွေရဲ့ပြင်ပြကြံပေးချက်တွေလုတ်ဆောင်ပေးဖို့အတွက်ဒါတွေလိုအပ်နေတာကျွန်တော်ရှိနေတယ်အဲ့တော့လက်နက်ကိုင်ပြည်ပကအတွင်းမှာရှိနေတဲ့တိုင်းရင်းသားတွေရဲ့လူခွေနဲ့ပတ်သက်လို့ ီထက်ပိုပြီးတော့ PDA ရလှုပ်ဆောင်နိုင်မှုအကြောင်းအရာတွေလိုတဲ့တကယ်ကိုကိုစွာညံစွာအင်အားပြည့်နဲ့အသုံးချပြီးပိုပိုပညာပေးဖို့အတွက်လည်းလိုအပ်နေသေးပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီနေ့လှုပ်တဲ့ဒီလူခွင့်ပွဲတွေမှာဒီအစိုးရတာဝန်ရှိတဲ့သူတွေဘက်ကရောပူးပေါင်းပါဝင်မှုတွေရှိပါလားအစိုးရဘက်ကအနေထားရောဘယ်လိုရှိပါလဲရှင်
ဒီပွဲလှုပ်ဖို့အတွက်ကျွန်တော်တို့တင်တဲ့ခါမှာပူးပေါင်းဆောင်ရွက်မှုတွေတော်တော်များများတော့ရှိပါတယ်ဒါပေမဲ့နေနေဒေတာပေါ်မှာအများကြီးမှုတည်ပါတယ်။ကောင်းတဲ့နေနေဒေတာရှိသလိုဆိုးတဲ့နေနေဒေတာရှိနေတော့မယ်။အဲတော့လူခွေဆိုတာကျွန်တော်နေရာကွက်ကြားဝင်ကြီးကောင်းလို့ခွင့်ပြုတယ်ဝင်ကြီးကောင်းလို့အစဉ်ပြေတယ်ဆိုတဲ့အရာမျိုးမဟုတ်ဘဲနဲ့လူခွေဆိုတာနိုင်ငံတိုင်းဒေတာတိုင်းရဲ့အသီးသီးမှာလူတိုင်းကခွေဖြစ်တဲ့လွတ်လပ်စွာငြိမ်းချမ်းစွာစုဝေးထုတ်ဖော်ပြောဆိုခွင့်တွေကိုကျင့်သုံးနိုင်သောအရာမျိုးဖြစ်မှာကျွန်တော်တို့ကလူခွေဒင်းပြစ်ချက်ပြခံစားရလို့ပြောနိုင်မှာဖြစ်တဲ့အတွက်နေရာဒေတာနဲ့မဖြစ်စေချင်ပါဘူး။တနိုင်ငံလုံးနဲ့ပတ်သက်သောခွင့်ပြုချက်တွေကျွန်တော်တို့ဒါမျိုးရရှိနေပုံမှန်အစီအစဉ်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့မနေ့ပြန်ရောဥအောင်မျိုးမင်းဘယ်လိုများအစီအစဉ်ရှိပါလဲရှင
်မနေ့ပြန်ကြလို့ရှင်အားလုံးဒီနေ့တိုင်းအားလုံးပေါင်းနေပြီးတော့ပါဝင်73နေရာပေါ့နော်ရှင်းနေကြေအားမှာတော့မလုပ်ဖြစ်ဘူးမနေ့ပြန်မှာလူခွေကော်မရှင်ကလည်းသူတို့အခမ်းအနားတစ်ခုကျင်းပတာရှိမယ
်ဟုတ်ကဲ့
နောက်တော့ပြီးရင်ကျွန်တော်တို့တချို့ကြံနေသောဒီနေ့တိုင်းတွေမှာကျွန်တော်တို့ဥပကတာနောက်တော့ပြီးလို့ရှိရင်ကျွန်တော်တို့ရခိုင်မကွေးတိုင်းစကိုင်းတိုင်းအဲ့နေရာမျိုးတွေမှာကျွန်တော်တို့ရဲ့လူခွေပညာပေးသူများကိုရဲကဆက်လက်ပြီးတော့ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ဥအောင်မျိုးမင်းကိုမဆုမွန်ကဆက်သွယ်မေးမြန်းထားတာပါရှင်အခုဆက်ပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်အိန္ဒိယနိုင်ငံရဲ့မြို့တော်ကလယ်သမားတွေရဲ့ဆန္ဒပြပွဲကြီးရာဆိုရင်ကျေးလက်ဒေသတွေမှာကြီးထွန်းလာနေတဲ့ဆင်းရဲဒုက္ခတွေကိုပေါ်လွင်စေသလိုနောက်နှစ်ရွေးကောက်ပွဲမှာဝန်ကြီးချုပ်နရင်ဒရာမိုဒီကိုအထိနာသွားစေပါတယ်။အိန္ဒိယလူဦးရေရဲ့ထက်ဝက်ကျော်ဖြစ်တဲ့လူဦးရေ 1,300 ကလေယာစိုက်ပျိုးရေးကိုမှီခိုနေကြတာဖြစ်ပြီးအရေးကြီးတဲ့မဲဆန္ဒရှင်အစုအဖွဲ့ကြီးလည်းဖြစ်ပါတယ်။နယူးဒေလီမြို့တော်မှာဆန္ဒပြနေတဲ့လယ်သမားအဖွဲ့တစ်ခုကိုတွားရောက်တွေ့ဆုံပြီးအဂျန်နာပတ်စထရီချာကသတင်းပေးပို့ထားပါတယ်မသိငီထိုက်ကပြောပြပေးမှာပါရှင
်ဒေးလီမြို့တော်ကိုချီတက်လာတဲ့စိတ်ဆိုးဒေါသထွက်နေတဲ့လယ်သမားတွေကသူတို့ခဏနားချိန်မှာပဲနိုင်ငံတော်ကလယ်သမားတွေဘာကြောင့်ထွက်လာကြရသလဲဆိုတာကိုအခုလိုရှင်းပြပါတယ်ဟယာနာပြည်နယ်ကလယ်သမားဘင်မလာရာဒက်ကအခုလိုပြောပါတယ်
ဘာသာဟမ်ကိုကိတနာပဲဆမားရီဘတ်ဒိုရီပူရီနေမီလ်တီအမား
တပိသားစုလုံးနေရောညာရောလေထဲမှာအလုတ်လုတ်နေကြရပါမယ်ကျမတို့ဘာအကျိုးအမြတ်မှမခံစားရပါဘူ
းဆန္ဒပြသူအလုံးကဒီလိုတတန်နဲ့ထွက်ကြပါတယ်ဝက်စ်ဘင်ဂယ်ပြည်နယ်ကလေသမားခူမတ်ရန်ဂျန်ဟဲလ်ဒါကတော့အခုလိုပြောပါတယ
်ဟမ်ရာဓာန်ဇမင်းစေပူတေကာဥစကိုဘီဇနက်ကေဂျာပန်းဆ
က်စဘာတော့ရောက်တာပတ်ဆက်နေနေပဲရပါတယ်ဘဲကဝင်ဝင်နဲ့ဘလို့လုတ်ရပါမလဲကျွန်တော်တို့အရှုံးကြီးပါပဲ
။ဓာတ်မြေဩဇာလိုမျိုးအရေးကြီးတဲ့ပစ္စည်းတွေကဈေးကြီးနေပြီးတီးနှံဈေးကမကောင်းတာကြောင့်ဝင်ငွေအထိနာရတယ်လို့ဆန္ဒပြသူတွေကပြောပါတယ်။ဆန္ဒပြခေါင်းဆောင်ယိုဂန်ဒရိုင်ရာဒက်ကတော့အခုလိုပြောပါတယ်
။ For a large number of them, for a majority of them, the income
ဒီတဲကအများစုအတွက်ကတော့တစ်လဝင်ငွေကဒေါ်လာ50လောက်ပဲရှိပါတယ်။ဒီလောက်နဲ့သူတို့ရက်တည်နေကြတာပါ။အဓိကအကြောင်းရင်းတစ်ခုကတော့သူတို့ရဲ့တီးနှံတွေကဈေးကောင်းမရတာကြောင့်ပ
ါဒီပြဿနာတစ်ခုတည်းတင်မဟုတ်ပါဘူးရာသီဥတုကပို့ပြီးတော့ဆူးရွားလာတာကလည်းအခက်ခဲတဲ့တစ်ခုဖြစ်ပါတယ်အိန္ဒိယလယ်သမားတွေရဲ့ထက်ဝက်နှိပါးကဆယ်မျောင်းနေအသုံးပြုနိုင်ခြင်းမရှိပါဘူးအော်ရစ်ဇာပြည်နယ်ကလယ်သမားလာခယာပတီစာဟုကအခုလိုပြောပါတယ
်ဒီဆာကမီပနီဟိုတဘင်ဘာရစ်
ဒီနှစ်မှာမိုးကတိတ်မရပါဘူးတီးနှံတွေကပြတ်ပါတယ်မိုးခေါင်ရေရှားမှုကဇက်တိုက်ဖြစ်နေပြီးအခုတော့ဒီပြဿနာကြီးကိုကျွန်တော်တို့ရင်ဆိုင်နေရတာပ
ါလေယာလုံကဆက်မလုပ်ချင်တော့ဘူးလို့ပြောတဲ့သူတွေလည်းရှိပါတယ်ဝက်စ်ဘင်ဂယ်ပြည်နယ်ကလယ်သမားပါရူဟဲဒါကတော့အခုလိုပြောပါတယ
်လေမဆိုင်တော့ပဲကိုလကတာမြို့ကိုသွားပြီးတော့စားဝတ်နေရေးအတွက်လှုပ်ရှားမယ်လေလေထဲကနေတော့ဝင်ဝေရမှာမဟုတ်ပါဘူ
းနိုင်ငံအစွန်အဖျားကမေးရခံနေရတာကနေအယုံဆိုင်မှုရလာစေဖို့ကြိုးစားကြတဲ့လယ်သမားတွေရဲ့ဆန္ဒပြပွဲတွေကပိုပြီးတော့ပြင်းထန်လာပါတယ်။အခုဆန္ဒပြပွဲဟာဆိုရင်ဒီနှစ်အတွင်းဒေးလီမြို့တော်မှာစတုထမြောက်နဲ့အကြီးဆုံးဆန္ဒပြပွဲဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကတော့တီးနှံစင်းနှုံနဲလွန်းနာကိုဖော်ကျူးတဲ့အနေနဲ့တီးနှံတွေကိုလမ်းမပေါ်မှာစွန့်ပစ်ခဲ့ကြပါတယ်။ကျေးလက်ဒေသအကြက်တဲတွေဆိုးရွားလာနေချိန်မှာပဲလွန်ခဲ့တဲ့နှစ်နှစ်ကငွေဆက်ကူတွေတိမ့်ဆဲခဲ့မှုဟာလည်းလေသမားတွေအတွက်အချက်တဲပိုးဖြစ်သွားစေတယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်စီးပွားရေးပညာရှင်အာရုန်ကူမာကအခုလိုပြောပါတယ်
Many farmers lost working capital. They had to borrow money from the banks or from the local money
lenders. The matter of money, you know, 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 you know,
you know, you know, you know, you know, you know, you now ban ching ngwe de ko so ya bat ka shyo pye pe bo taw so chen na khu ko lwet daw athu nyi la kan chin pa bi swin nwe pe ba lo le thama ri ka taw so cha ba de le thama yogandra radap ka akhu lo pyo ba de
farmers are saying okay enough is enough
tin ni ma mu ga taim myaw ba u tin na ni ga pyat ba de mo khong yi sha mu ga zat dai phit ni bi akhu lo di patana ji ko chan lo yin sai ni ya da wa
Twitter ရွေးကောက်ပွဲကလာပိုင်းပဲလို့တော့ဒါမို့ဒေးလီမျိုးတော်လမ်းမတွေဘောကိုချီတက်လာကြတဲ့စိတ်ဆိုးဒေါသထွက်နေတဲ့လယ်သမားတွေကိုကျဉ်နှံ့အောင်နှစ်သိမ့်နိုင်ဖို့ကတော့ဝန်ကြီးချုပ်နရင်ဒရာမိုဒီအတွက်အချိန်သိမ့်မရှိတော့ပါဘူးရှင်
။မသိငိထိုက်ပါရှင်။အခုဆက်ပြီးတော့ထိုင်းနိုင်ငံဆိုင်ရာသတင်းတပုတ်ကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာလိင်တူချင်းပေါင်းသိမ့်မှုနဲ့ပတ်သက်တဲ့ဥရေချမ်းမှာကန့်သက်ချက်တွေရှိနေပါသေးတယ်။ဒါပေမဲ့ရိုးရအစင်လာတိုင်းလက်ထက်ထိမ်းများတဲ့သူတွေနီးတူအိမ်တော်ဘဲရဲ့မျိုးရိုးနာမည်ခံယူခွင့်ပစ္စည်းဥစ္စာပိုင်ဆိုင်ခွင့်နဲ့အိမ်တော်ကွာရှင်းခွင့်တွေခံစားခွင့်ရမယ်။အိမ်တော်ဘဲဆိုင်ရာဥပဒေချမ်းကိုအတည်ပြုဖို့ထိုင်းဆိုရကစဉ်းစားသုံးသပ်နေပါတယ်။အဲ့ဒီဥပဒေမူကြမ်းအတည်ဖြစ်လာရင်ဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မှာတလဲ။ Steve Sanford ရဲ့သတင်းလွှာကိုနန်းလောင်ကတင်ပြပေးပါမယ်ရှင်။
ထိုင်းနိုင်ငံဟာ LGBT အတိုင်းဝိုင်းလို့ခေါ်တဲ့လိင်တူချင်းချစ်ခင်ဆုံမတဲ့အမျိုးသမီးအမျိုးသားတွေလိင်တူလိင်ကွဲဆုံမသူတွေနဲ့လိင်ငါပြောင်းလဲထသူတွေအပေါ်နားလည်လက်ခံမှုရှိတဲ့နိုင်ငံအဖြစ်အလဲအပတ်လာရောက်သူတွေထင်မြင်ယူဆတာမျိုးရှိကောင်းရှိမှာပါ။ဒါပေမဲ့လည်းဒါကိုလက်မခံတာတွေလည်းရှိနေပါသေးတယ်။အိမ်နောက်ဘက်ဆိုင်ရာဥပဒေမူကြမ်းအတိဖြစ်လာရင်တော့လိင်တူလက်ထပ်ခွင့်ဆိုင်ရာမှတ်တမ်းတစ်ခုအဖြစ်ရှုမြင်ရမှာပါ။ဟိုတယ်အက်ဂျိုပါတီပန်ချူထရပန်ကအခုလိုမြင်ပါတယ်
။ช่วงแรกๆก็ครอบครัวอาจจะแบบไม่ค่อยจะยอมรับเนาะเพราะว่าประเทศไทยเนาะ
คือเราก็มีตาสุก็แลไม่คันมาอูคือรอดีอุบัติหมู่จันอจองเราเนี่ยมีตาสุเลยจ้าบาเลยだจองอคูโลเล็งดูฉิเตเคสาโกตูรุซะบีแลคันลาบีดามาเวเราเลยตูมยาฤโลตําแมบัวเมียวเปลี่ยนบียาจมาบา
ဒီဥပဒေမူကြမ်းကိုထိုင်းအစိုးရကအတည်ပြုရေးစဉ်းစားသုံးသပ်နေချိန်မှာပဲ LGBT အဖွဲ့တွေကတော့ထိုင်းနိုင်ငံတော်မှာလူလူတွေ့ဆုံပွဲတွေနဲ့စီယုံပွဲတွေကျင်းပကြပါတယ်နိုင်ငံမြောက်ပိုင်းကချင်းမိုင်မြို့မှာအတိတ်နဲ့အတူနေတဲ့ပါတိပန်နဲ့သူ့ရဲ့အဖော်ပဒဝီတို့ကတီလုရှားမှုအကြောင်းစိတ်ဝင်စားလာကြတာပါပဒဝီထရီချန်ကအခုလိုပြောပါတယ
်တอนที่เรากําลังคบกันแรกๆก็ต้องใช้ชีวิตกันเหมือนเพื่อนกันปกติ
ပထမဆုံးအတူစနေကြတော့သူများတွေနေကြတယ်လို့တကယ်ချင်းနှစ်ယောက်အတူနေကြတဲ့ပုံစံမျိုးဟန်ဆောင်ခဲ့ရတာပါလူကြားတဲ့တွားရင်လည်းတယောက်လက်တယောက်မကန်ရဲတယ်လို့ချစ်ချစ်ခင်ခင်လည်းမနေရကြပါဘူးအခုတော့ပြောင်းလဲကုန်ပါပြီဒါကိုလက်ခံတဲ့သူတွေလည်းများလာတဲ့အတွက်လူကြားတဲ့တယောက်လက်ကိုတယောက်ကိုင်းပြီးတော့သွားရဲပါပြီ
2013ခုနှစ်မှာစတင်ရေးဆွဲခဲ့တဲ့ဒီအေတောင်ဘက်ဆိုင်ရာဥပဒေမူကြမ်းဟာစစ်အစိုးရလက်ထက်မှာဘေးဘဲချင်းခံထားခဲ့ရတာကြောင့်ဥပဒေအဖြစ်အတည်ပြုနိုင်ဖို့အနှောင့်အယှက်ခဲ့ရတာပါအခွင့်အရေးနဲ့လွတ်လပ်ခွင့်ကာကွယ်ပေးရေးဆိုင်ရာဌာနရဲ့ညွှန်ကြားရေးမှူးပုတ်ချုပ်ကြီးဖူချစ်ဂျူရာဝတ်ကအခုလိုပြောပါတယ
်ส่วนเวทีก็คือที่เราเปิดขึ้นเนี่ยก็คือต้องการรับฟังความคิดเห็นของทุกๆฝ่ายนะครับ
ดีอุบัติจันทร์ที่ဖြစ်ရင်ဒါကိုလက်နာကျင့်သုံးရမယ်အစိုးရအဖွဲ့ LGBT အုပ်စုတွေနဲ့လူတိုင်းတင်ပြနိုင်မယ်အစီအစဉ်မျိုးလည်းလုပ်ထားပါတယ်ဖြစ်လာမယ်စိန်ခေါ်ချက်တွေအကန့်အသတ်တွေကိုလည်းဆွေးနွေးကြပါတယ်ဒီဥပဒေကြမ်းတီးဖြစ်လာမယ်ဆိုရင်လူမှုအတိုင်းဝိုင်းအတွက်အကောင်းဆုံးဖြစ်အောင်လို့ဘာတွေလုပ်ဖို့လိုမလဲဆိုတဲ့အကြံဉာဏ်တွေကိုလည်းလက်ခံနားထောင်ပါတယ်
ဒီဥပဒေမူကြမ်းကနေနောက်ထပ်အခွင့်အရေးတွေလာတော့မယ်ဆိုတဲ့လက္ခဏာဆောင်ဖို့လည်းမျှော်လင့်နေကြပါတယ် M+ Foundation ကမန်နေဂျာယာတရစ်အတီပွိတ်ဖွန်ကအခုလိုပြောပါတယ
်ตัวพรบคู่ชีวิตล่าสุดนะครับก็ผมคิดว่ามันยังมีสิ่งที่จะต้อง
ดีดูจิตูจินและแท้ทิ้งมากวินสัญญาဥပဒေจำมา LGBT တွေအတွက်ပို့ပြီးတော့ပြည့်စုံအောင်ပြင်ဆင်ဖြည့်ဆွတ်တာတွေလုပ်ဖို့လိုပါတယ်ဥပမာပြောရရင်အိမ်တော်ဘက်ကမနာမကျန်းဖြစ်လာခဲ့ရင်သူ့ရဲ့ဂျမ်းမာကြီးဆောင်ရှောက်မှုတွေစာရေးစာတမ်းတွေမှာလက်မှတ်ထိုးတာမျိုးခလီမွေးစားခွင့်ရတဲ့ကိစ္စမျိုးတွေဖြစ်ပါတယ
်ဥပဒေမူကြမ်းကိုဘယ်နေ့မှမဲခွဲမလဲဆိုတာကတော့အတိမပြုံနိုင်သေးပါဘူးတကယ်လို့အိမ်တော်ဘက်ဆိုင်ရာဥပဒေကြမ်းကိုတော့အတိပြုံနိုင်မယ်ဆိုရင်တော့ထိုင်းနိုင်ငံဟာလိင်တူပေါင်းစည်းခွင့်ကိုနိုင်ငံတော်ဝန်အပြည့်အဝတရားဝင်ဖြစ်စေမယ်အာရှတိုက်အတွင်းပထမဆုံးတော့နိုင်ငံဖြစ်လာမယ်လို့လည်းထိုင်းတာဝန်ရှိသူတွေကပြောပါတယ်ရှင
်နန်းလောင်ပါရှင် VOA ရဲ့တနင်္လာညနေပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆောင်ရွက်နေခွေတဲ့ဒီနှစ်တစ်ခုရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီနေ့တော့ထွန်းထွန်းနဲ့ဂျိုးဂျာတို့တည်ဆူထားတဲ့ပြီးခဲ့သောဒီဇင်ဘာလို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးခြင်းပါတယ်။နားဆင်ကြပါရှင်။
show me to take to the devil on a range to get me to the range they say you know me go go put your son in the loop
ကြိုးကြတော့တည်ဆူထားတဲ့ပြီးခဲ့သောဒီဇင်ဘာလို့မြင်ရတဲ့တခြင်းကိုနားဆင်ကြရတာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်အခုတော့အစီအစဉ်တွေအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုမှတ်သိနေထိုက်ကပြောပြပေးပါအောင်ရှင
်ပြင်သစ်နိုင်ငံတဝမ်းမှာမနေ့စနေနေ့ကရောင်းပြိုင်အင်ဂျီအဝါရောင်ဝတ်သူတွေရဲ့ဆန္ဒပြပွဲအတွင်းလူပေါင်း 2,000 နီးပါးကိုဖမ်းဆီးခဲ့ပါတယ်ပြင်သစ်ရဲ့နေထိုင်မှုစည်းကြီးမြင့်မှုအပေါ်နိုင်ငံတော်ဆန္ဒပြသူ 33,600 လောက်ရှိတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောဆိုထားပါတယ်။အမေရိကန်သမ္မတအင်ဂျီရောအရာရှိချုပ်ဂျွန်ကယ်လီဟာအခုလအကုန်မှာယာရုခနဲ့နှုတ်ထွက်မှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကသတင်းထောက်တွေကိုမနေ့စနေနေ့ကပြောပါတယ်။ဂျွန်ကယ်လီယာရုခနဲ့နှုတ်ထွက်တော့မှာဖြစ်ပြီးသူ့အနေနဲ့လုံးဝအနားယူတာဟုတ်မဟုတ်တော့မသိတဲ့အကြောင်းဒါပေမဲ့သူဟာတကယ်ပဲလူကောင်းတစ်ယောက်ပါလို့သမ္မတထရန့်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။ရေနံထုတ်လုပ်မှုကိုပုံမှန်အတိုင်းထားဖို့အမေရိကန်သမ္မတဘက်ကအကြီးအကဲတိုက်တွန်းနေပေမဲ့လို့လဲဆော်ဒီဥဆောင်တဲ့ရေနံတင်ပို့တဲ့နိုင်ငံများအဖွဲ့ကကမ္ဘာဈေးကွက်မှာရေနံစင်းစီတည့်ရက်တတန်းနှစ်သိန်းရှော့ချဖို့ပြီးခဲ့တဲ့တောက်ကြံတွေကကြီးညာလိုက်ပါတယ်ဒီရဲအတွက်ဟာဆိုရင်ရှော့ချဖို့ခံမှန်းထတာတည်းပိုများနေတာပါဒီဆုံးဖြတ်ချက်မှာတော့နိုင်ငံရေးရွေးချက်မပါဘူးလို့ရှင်းနဲ့တင်ပို့တဲ့နိုင်ငံများအသင်း OPEC ကတာဝန်ရှိသူတွေကပြောပါတယ်ရှင်းနဲ့နေပိုများလာမှုကြောင့်သာအခုလိုလုပ်ရတာလို့လည်းပြောဆိုထားပါတယ်ရှင
်သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Dryden ဖြစ်ပါတယ်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 25ရိုးကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ်ရှင်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Asia 7 Juru ကထုတ်လွှင့်ပေးနေတဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေ။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.